ဂရီနီဒေသဒီမော်ဆိုမြို့နယ်အရှေ့ပိုင်းစစ်ပစ်ဒုက္ခသည်စခန်းတစ်ခုမှာဇန်နဝါရီလ15ရက်နေ့မနေ့တုန်းကစစ်ကောင်စီကလေကြောင်းကနေဘုံကျဲတိုက်ခိုက်ခဲ့တဲ့အတွက်အရသာ3ဦးသေဆုံးပြီး4ဦးပြင်းပြင်းထန်ထန်ဒဏ်ရာရှိခဲ့ပါတယ်တိုက်ပွဲဖြစ်ပွားတာမရှိဘဲအရသာတွေကိုပြင်းမှတ်ထားတိုက်ခိုက်နေတာဖြစ်တယ်လို့ဒေသခံတွေကပြောဆိုပါတယ်ရန်ကုန်ကပေးပို့ထားတဲ့သတင်းကိုအခြေခံပြီးတော့မတ်ဤတန်စင်ကပြောပြပါမယ်
စစ်ကောင်စီဒုဥက္ကဋ္ဌဒုတိယဗိုလ်ချုပ်မှုကြီးစိုးဝင်းလွိုက်ကော်မြို့ကိုရောက်ရှိနေတဲ့စူပီသတင်းတွေထွက်ပေါ်ခဲ့တဲ့ဇန်နဝါရီလ15ရက်နေ့ကအရသာပြည်သူတွေနေထိုင်တဲ့စစ်ပေးဆောင်စခန်းကိုစစ်ကောင်စီတပ်တွေကလေကြောင်းကနေပုံကျဲတိုက်ခိုက်ခဲ့ပါတယ်။ဒီမော်ဆိုမြို့နယ်အရှေ့ပိုင်းဒေါ်ဆိုခုကျေးရွာယာယီစစ်ပေးဆောင်စခန်းပေါ်ကိုပုံကျဲခဲ့တဲ့အတွက်စစ်ပေးဆောင်ပြည်သူ3ယောက်သေဆုံးပြီးတော့4ယောက်ပြင်းထန်ဒဏ်ရာရရှိခဲ့တဲ့အကြောင်း KNY လူ့အခွင့်အရေးအဖွဲ့နဲ့ကာကွယ်ရေးတပ်ဖွဲ့ကပြောပါတယ်။တိုက်ပွဲဖြစ်ပေါ်တာမရှိဘဲနဲ့စီးရဲပြင်းမဲ့မဟုတ်တဲ့စစ်ပေးဆောင်စခန်းကိုလေကြောင်းကနေတိုက်ခိုက်ခဲ့တာလို့ KNY လူခွေတီထောင်သူကိုပညာကဖီဝေကိုပြောပါလိမ့
်။ဒေါ်ဆုခုဆိုတဲ့စစ်ဆောင်စခန်းကိုစစ်ကောင်စီဘုန်းလာကျဲတော့ဗောနော်။အဲမှာပွဲချင်းပြီးနှစ်ဦးဗောနော်။ဟိုတည်ဆုံးတယ်။တူကတော့တန်ရာရပြီးတော့မှကျွန်တော်ဆင်းရုံမှာထပ်ဆုံးလို့ဗောနော်။အဲ့ဒါအားလုံးပေါင်း3ဦးတော့ဖြစ်တယ်။ထိခိုက်တန်ရာရကျွန်တော်4ဦးကျန်နေတော့ဗောနော်။အဲ့ဒီမတိုင်မီကတော့ထဲနိုင်ဖွဲ့ဝန်းကျင်မှာကဒီမော့ဆိုရှစ်ချမ်းပါပဲကျွန်တော်အဲ့ဒီကြေးရွာတူအနာကိုတော့ဟိုလည်းဘုံကျဲတော့ဗောနော်။ဆင်းနိုင်ခွဲတစ်ခေါက်ရယ်ဆင်းနိုင်ခွဲတစ်ခေါက်ဗောနော်။အဲ့ဒီဒီတက်ကဟိုစစ်ပွဲမဖြစ်ဘူးတပ်ပွဲမရှိဘူးဆို
။ကျင်းနေအမျိုးသားများကာကွယ်ရေးတပ် KNDF ဘ ਹੁ ပြန်ကြားရေးတာဝန်ရှိသူတာအေဆိုးကလည်းလေကြောင်းကနေဘုံကျဲတိုက်ခိုက်ခဲ့တဲ့အခြေအနေအကြောင်းကိုခုလိုပြောပြပါလိ
မ့်။ဘုံကျဲတိုက်ခိုက်တဲ့အတွက်ဒီမော့ဆိုဒေါ်ဆောင်ခုကျေးရွာဆွေရှောင်းမှာပြည်သူနှုတ်ဦးပွဲချင်းပြည်သူဆောင်နေနောက်တူကတော့စစ်ကူတမှုခံနေနေတဲ့ဒီဆောင်သွားရတယ်ဗောနော်။ကျန်တဲ့ဒီ၄ဦးကတော့ထပ်ပြီးတော့မှဒီတိုက်ခိုက်တန်းရရတာကြီးရှိခဲ့တယ်
။အသက်32နှစ်အရွယ်အမျိုးသားတယောက်အသက်38နှစ်အရွယ်အမျိုးသမီးတယောက်နဲ့အသက်60အရွယ်အမျိုးသမီးတယောက်စုစုပေါင်း3ယောက်တည်ဆုံးခဲ့ပြီးတော့အသက်18နှစ်ကနေ85နှစ်အရွယ်ကြားအလူအယောက်4ယောက်လည်းကျဉ်းချန်တရားရရှိခဲ့လို့ပြောပါလိမ့်။လေကြောင်းတိုက်ခိုက်ခင်ရတဲ့ဒေါ်ဆိုခူကျေးရွာမှာအင်ဂျီ80ကျော်ရှိပြီးတော့လူဦးရေက300ရှိရပါဒါပထမဆုံးအခြေလေးကြောင့်ဘုံကျဲတိုက်ခိုက်ခံရတာဖြစ်ပြီးတော့ရွာသူရွာသားတွေနဲ့စီပီးဆောင်တွေကအသက်အန္တရာယ်လုံခြုံရေးအခြေအနေကိုစိုးရိမ်နေကြတဲ့အကြောင်း KNDF ဗဟိုပြန်ကြားရေးတာဝန်ရှိသူဒါအေဆိုးကပြောပါလိမ့
်အခုလိုဘုံကျဲတိုက်ခိုက်တာကတော့အစ်စ်ကောင်စီဒုတိယကောင်ဆောင်စိုးဝင်းလက်ကောင်ရောက်နေတဲ့ချိန်လေးဖြစ်တယ်ပေါ့နော်စစ်ကောင်ဆောင်တွေကဒီလက်ကောင်လာတာဖြစ်ဖြစ် Greeny P ကိုလာတာဖြစ်ဖြစ်အမြဲတမ်းဒီကြောင့်တိုက်ခိုက်မှုတွေကိုလုပ်လို့ရှိတယ်သူတို့ပြည်ပြည်သူတို့ကိုပြင်မထားပြီးတိုက်ခိုက်လို့ရှိတယ်
ဒီသားငယ်လက်နက်ခိုင်အဖွဲ့တစ်ခုဖြစ်တဲ့ Brave Warriors of Myanmar BWM အဖွဲ့ကတော့လွိုက်ကော်မြို့မှာရှိပါတဲ့ကယားပြည်နယ်နဲ့အခမ်းအနားကိုစစ်ကောင်စီတုကောင်ဆောင်ဒုတိယဗိုလ်ချုပ်မှူးကြီးစိုးဝင်းတက်ရောက်ပြီးတော့ညစာစာပွဲကျင်းပနေတဲ့ပြည်နယ်ခမ်းမကိုဇန်နဝါရီလ14ရက်နေ့ညပိုင်းမှာရှော့တိုက်ဒုံးနဲ့တိုက်ခိုက်ခဲ့လို့ကြေညာချက်ထုတ်ပြန်ထားပါလိမ့်လွိုက်ကော်မြို့ပြည်နယ်ခမ်းမကိုတရားခေါ်မမရှော့တိုက်ဒုံး၅လုံးပြစ်ခတ်တိုက်ခိုက်ခဲ့ပြီးတော့ဒေသကိုကယ်မှုစစ်ဌာနချုပ်ဒါကစာအပါဝင်စစ်ကောင်စီတပ်စခန်းတွေကိုရှော့တိုက်ဒုံးနဲ့တိုက်ခိုက်တာလို့ထုတ်ပြန်ကြမှာပါရှိပါလိမ့်။ဒီတိုက်ခိုက်မှုနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတင်းထုတ်ပြန်ထားတာမရှိသလိုထိခိုက်ဒဏ်ရာရရှိမှုရှိမရှိနဲ့တိုက်ခိုက်မှုနဲ့ပတ်သက်လို့တိကျတိပြီးကြရဖို့လေးစုံစမ်းနေစေဖြစ်ပါလိမ့်ရှင်။